မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်900လောက်တင်ဆောင်ထားတဲ့လေတွေအင်ဒိုနီးရှားနောက်ဖက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်။ဒီလေစီးပိဒုက္ခသည်တွေကတချို့ဟာရင်းနဲ့အစားအစာပြက်လက်မှုကြောင့်အာရုံကုန်ခန်းပြီးစေကူတာမှုခံယူဖို့လိုအပ်နေကြောင်းရွှေပြောင်းချေချမှုနဲ့လူခွင်လှူရှားသူတွေကပြောပါတယ်။ဂျကာတာမြို့တော်က IOM လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာရွှေပြောင်းချေချနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့လက်ထောက်ကြီးကက်စတီဗ်ဟမ်မစ်တန်ကအကူအညီပေးရေးအဖွဲ့တွေကအာချေဒေတာစီကိုတွားရောက်နေကြတယ်ဆိုပြီးတော့လည်းပြောပါတယ်။မြန်မာနိုင်ငံတွင်းမှာကွဲစားဆက်ဆံခံနေရတာကြောင့်ရိုဟင်ဂျာတွေကမြန်မာနိုင်ငံကတည်းကထွက်ပြေးနေကြရတယ်လို့ရိုဟင်ဂျာအရေးစောင့်ကြည့်လေ့လာနေတဲ့ Arakan Project အဖွဲ့ညွှန်ကြားရေးမှူး Chris Dua ကပြောဆိုကြောင်းကိုလည်း AP သတင်းမှာဖော်ပြထားပါတယ်။တင်းငွေနေနေ့အစောပိုင်းမှာရိုဟင်ဂျာ900နီးပါးအင်ဒိုနီးရှားကိုရောက်ရှိလာကြောင်းကိုလည်းသူကအတည်ပြုပြောဆိုပါတယ်။ရိုဟင်ဂျာတိုင်းရင်းသားတည်ရှိမှုကိုလက်ခံထားခြင်းမရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ကျူးကျော်ဝင်ရောက်သူဘင်္ဂလီတွေအဖြစ်အစိုးရနဲ့ဒေသခံတွေကမြင်ထားကြတာပါ။ကိုရုံးကတော့လူကုန်ကူးသူတွေဟာရိုဟင်ဂျာတွေကိုထိုင်းနိုင်ငံတော်ရင်ကစခန်းတွေမှာထားပြီးသူတို့တောင်းတဲ့ငွေပေးမှသာလိုရာခီးကိုဆက်ထောက်ခောက်ခွင့်ပြုပါတယ်။ဒါပေမဲ့လည်းထိုင်းနဲ့မလေးရှားမှာလူကုန်ကူးမှုတိုက်ဖျက်ရေးအပြင်းထန်ဆောင်ရွက်လာတာကြောင့်အခုလိုနီးနာပြောင်းလဲပြီးအင်ဒိုနီးရှားကမ်းခြေအထိတိုက်ရိုက်ရောက်ရှိလာတာပါ။အခုအခါမှာဘင်္ဂလားဒေ့ရှ်နဲ့ရိုဟင်ဂျာဥယျာဉ်ခန့်မှန်းခြေ 9,000 8,000 လောက်ဟာမလက်ကာရေးလက်ကြားမှာရန်နာထားတဲ့သင်္ဘောတွေပေါ်မှာရှိနေတယ်လို့လည်းလူဝါကပြောပါတယ်။စားစားနဲ့ရေပြက်လက်မှုကြောင့်ဒီလေစီးပိဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားလာနေပြီးခဲ့တဲ့လတွေအတွင်းဒါဇင်နဲ့ချီသေဆုံးခဲ့တယ်လို့လည်းသူကပြောဆိုပါရခင်ဗျာ